မြန်မာနိုင်ငံရဲ့ COVID-19 တိုက်ခိုက်ရေးလုပ်ငန်းတွေပိုပိုအားကောင်းလာစေဖို့ American Dollar 8.8 တန်ပေးရသွားမယ်လို့ကမ္ဘာ့ကာကွယ်ရေးဆိုင်ရာမဟာမိတ်အဖွဲ့ Global Alliance for Vaccines and Immunization Gavi ကပြောပါတယ်ပုဂ္ဂလိကနဲ့အစိုးရလက်တွဲဆောင်ရွက်တဲ့ကာကွယ်ရေးဆိုင်ရာလုပ်ငန်းတွေကိုအကောင့်ထယ်ဖို့ဆောင်ရွက်ပေးနေတဲ့ဂါဗီအဖွဲ့ကဂျမနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ခိုင်မာဖို့ကတိရထားထားတဲ့အဲ့ဒီ American Dollar 8.8 တန်းကိုကာယောကတိုက်ဖြတ်ရေးမှာတောင်းလဲသုံးစွဲမယ်လို့ဇော်လ3ရက်နေ့မှာကြေညာခဲ့တာပါဂါဗီကပေးရမယ့်ရမုံငွေတွေကိုကျန်းမာရေးဝန်ထမ်းတွေအတွက်အကာအကွယ်ပစ္စည်းတွေရရှိရေး COVID-19 ကူးစက်မှုကိုလိမ့်လာဆောင်ကြည့်ရေးနဲ့တက်ခွဲစမ်းသပ်စစ်ဆေးရေးလူ့ပညာပေးရတဲ့အရေးပေါ်အခြေအနေတုံ့ပြန်ရေးကိစ္စတွေမှာအသုံးပြုသွားမယ်လို့ပြောပါတယ်။ American Dollar တစ်တန်းဒီပေါ်ကိုတော့ Oxygen ပေးတဲ့စက်တွေရရှိရေးနဲ့အသက်ရှူအထောက်အကူပြုဆေးရုံသုံးကိရယာတွေရရှိရေးမှာသုံးစွဲသွားမှာဖြစ်ပါတယ်။ UNICEF နဲ့ Gavi တို့ပူးတွဲအထောက်ပံ့တဲ့မိသားစုရဲ့နေကစမ်းသပ်ကိရယာတတောင်းရန်ကုန်မြို့ကိုရောက်ရှိခဲ့ပြီလို့လည်း Gavi အဖွဲ့ကပြောပါတယ်။ဇော်လာလေးရဲတွေက COVID-19 ကာကွယ်ဆေးကမ္ဘာလုံးဆိုင်ရာညီလာခံကိုဗီဒီယိုကတစ်စက်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဥဆောင်ကျင်းပခဲ့ပြီးကုလသမဂ္ဂကထောက်ခံမှုပေးထားတဲ့ဂါဗီအဖွဲ့အတွက်ရမုံငွေရရှိရေးဆွေးနွေးခဲ့ကြပါတယ်။ COVID-19 ကာကွယ်ဆေးအတွက်ရမုံငွေ9ဘီလီယံရရှိဖို့မှန်းထားရမှာဗြိတိန်နိုင်ငံက American Dollar 1ဘီလီယံကျော်ကို9နှစ်ခွဲပေးသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံကလည်း American Dollar 300ပေးရမယ်လို့ကြေညာပေးခဲ့ပါတယ်ခင်ဗျ။